ဒီလောက်ဆိုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာနည်းဥပဒေပြင်ဆင်ချက်မူကြမ်းကိုဝေဖန်နေကြပါတယ်။အထူးသဖြင့်တော့တပ်စခန်းတွေအတွင်းကမဲယုံတွေကိုတပ်အပြင်မှာထားမယ်ဆိုတဲ့အချက်ကိုအဓိကဝေဖန်ထောက်ပြကြတာပါ။ဒီတော့တွင်မှာပဲနိုင်ငံရေးပါတီ20ကလည်းကန့်ကွက်စာထုတ်ပါတယ်။ဝေဖန်ချက်တွေအပေါ်ကော်မရှင်ဘက်ကဘလို့တုံ့ပြန်ပါတယ်လဲ။နိုင်ငံရေးပါတီတွေကရောဘယ်ကိစ္စကိုကန့်ကွက်နေကြတယ်လဲဆိုတာကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA သတင်းတောင်းမမေခါကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကစစ်တပ်အတွင်းကမဲယုံတွေကိုအပြင်မှာထားမယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပြင်ဆင်ချက်ပါဝင်တဲ့ဥပဒေချမ်းကိုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲဤဥပဒေကို5ချိန်မြောက်ပြင်ဆင်ချိန်မှာပါလာတဲ့ထပ်မံဖြည့်ဆွက်ချက်တစ်ခုလည်းဖြစ်ပါတယ်။စစ်တပ်အတွင်းကမဲယုံတွေကိုတက်ပြင်ပနေရာချဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးအမြင်မျိုးမျိုးတွေရှိနေတယ်လို့ကော်မရှင်လှုံ့ဆော်ချက်နဲ့ပတ်သက်လို့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်
။ကျွန်တော်တို့ဥပဒေမျိုးတွေအတိုင်းပဲဆောင်ရွက်ပါတော့ကဲ
။ပြည်ခိုင်ပြိုးပါတီကိုယ်စားလှယ်ဦးတောင်အေးကတော့အခုထုတ်ပြန်ဖို့လုပ်နေတဲ့ဤဥပဒေဟာတက်မတော်ရဲ့သဘောတဘာဝနဲ့တိဆောက်ပုံကိုတေချာမလိလာပဲလှုပ်ဆောင်ထားတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။
အဲတော့တက်မတော်ရဲ့သဘောတဘာဝနဲ့တက်မတော်ရဲ့တိဆောက်ပုံတက်မတော်ရဲ့ဖွဲ့စည်းမှုတက်မတော်ရဲ့လုပ်ငန်းတောင်ဒါတွေကိုဟိုဒီကြက်ဆဲတဲ့ဝင်သိပြီးမှဒီဤဥပဒေထုတ်ပြန်နေတယ်လို့အကြေတော့သူတို့ပဲမြင်တယ်။ဒါကြောင့်လဲဆိုတော့ဒီတက်တီကဟိုအချုပ်တက်တီဆိုရင်ဟိုရောက်လာနေတဲ့အရန်ဝေးတယ်ဒီကောင်ဆန်းဆောင်တဲ့တာဝန်တွေကလည်းအင်တန်ဒီကြီးကြီးတဲ့ကိစ္စတွေဖြစ်တယ်။အဲဒီတာဝန်ဝင်နေအဲဒီလုပ်ငန်းတာဝန်တွေဖြစ်ပေပြီးတော့ဝေးလာတဲ့နေရာမှာတွားပြီးတော့မဲယုံမှာမဲဌာနပေးရမယ်ဆိုတော့တော်တော်လေးတော့ဆက်သေးတယ်ရှိသွားနိုင်တယ်။အဲလုံလုံရင်းနဲ့ပြန်ကြည့်နိုင်တယ်။ဒါကြောင့်မို့ဒါတွေကတော့နည်းနည်းကြီးလေးပုံမှန်အထူးဒီမှာဖြစ်တယ်။ဟုတ်ကဲ့
အခုလိုတက်တွင်းမဲယုံတွေနဲ့ပတ်သက်ပြီးကော်မရှင်လှုပ်ဆောင်ချက်ကိုဝေဖန်မှုတွေရှိနေခြင်းနဲ့တစ်ချိန်တည်းမှာပဲအမေရိကန်အခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ International Foundation for Electoral System IFES ကနေရွေးကောက်ပွဲကော်မရှင်အသီးသီးမှအသုံးပြုမဲ့ IT ပစ္စည်းတွေအတွက်တင်တာအောင်မြင်ခဲ့တာနဲ့ပတ်သက်လို့အငင်းပွားပွဲရာတွေရှိရဲလို့ဆိုပြီးကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီ20ကကော်မရှင်ရဲ့လှုပ်ဆောင်ချက်အပေါ်ကံကွက်စာထုတ်ပြန်ခဲ့တာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဒေါ်ဆန္နာဦးကဘာကြောင့်ကံကွက်ရတယ်ဆိုတာကို VOA ကိုခုလိုပြောပြခဲ့ပါတယ်
။အဲ့ဒီသူရဲ့ဒီလိုပဲအမေရိကန်ဝယ်တဲ့အဲဒီကွန်ပျူတာတွေကိုဟိုတွင်းလာပြီးတော့ဒီလိုမျိုးတခြားနိုင်ငံတွေမှာလည်းအဲ့ဒီမဲမတမာမှုတွေဖြစ်နေပေါ့ကွာ။အားကြောင့်ဟိုကံကွက်တာပေါ့နော်
။အခုနိုင်ငံရေးပါတီ20ကကန့်ကွက်တဲ့ကိစ္စဟာသူတို့နဲ့သက်ဆိုင်ခြင်းမရှိသလိုစာရွက်နဲ့တောင်မဲပေးတာဖြစ်လို့ကန့်ကွက်လွန်မှာပါတဲ့အတိုင်းမဲခြင်းတွေမတမာမှုဖြစ်နိုင်လေဆိုတာမဖြစ်နိုင်ကြောင်းအဲ့ဒီအတွက်စိတ်ပူဖို့လည်းမလိုကြောင်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။အခုလိုစစ်တပ်မဲယုံတွေကိုတက်ပြင်းထားမယ်ဆိုတဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုဟာတရားမျှတရည်လားလို့မေးခွန်းထုတ်ခံရတာနိုင်ငံရေးပါတီ20ကကန့်ကွက်ခံရတာတွေဟာကော်မရှင်ရဲ့ပွင့်လင်းမြင်သာမှုအားနည်းချက်ကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ရဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စောမြင့်ကပြောဆိုလိုက်ပါတယ်
။ဟိုတက်ထဲမှာမဲထည့်နေဆိုလို့ရှိရင်ပါတီထုတ်လဲဝယ်ထည့်မှာပဲစူးစမ်းချက်ပေါ်မှာအခြေခံလေးလို့ပဲကျွန်တော်ထင်တယ်လေ။ဒါကတော့ကျွန်တော်ထင်တယ်ဒီမဲရုံကိုရှိရှိလေတယ်ဒီကိစ္စကြောင်းမှမယ်လို့ကျွန်တော်အဲ့တခုရတော့မလုံတော့ဘူး။ဆိုတော့ကအရေးကြီးရဲ့ဖြစ်နေတာပါလဲဆိုတော့ဟိုကောင်းတဲ့ဥပဒေဖြစ်စီဆိုတဲ့ဥပဒေဖြစ်စီပါဝင်ရှင်ပြိုင်နဲ့ပြည်မဲ့နိုင်ငံပါတီအားလုံးကိုယ်စားလှယ်အားလုံးသဘောတူတဲ့အဖြစ်အပျက်လုံးကိုဖြစ်လို့ရှိရင်ဒီဘောဖြစ်စဉ်ကိုပါပို့ပြီးတော့ယုံကြည်ပါပေါ့အခုကျတော့ဒါကော်မရှင်ရဲ့ပြည်စုံတာချက်တွေနဲ့တကယ်သဘောမျိုးဖြစ်နေတာဆိုတော့ဟိုတနေ့ကထုတ်တဲ့အဲမြေပီတောင်းကြိုင်းနဲ့ဖွင့်ပေးပါတီပါဝင်ပါတီ20ထုတ်တဲ့ဒီကြေညာချက်ကပွန်လင်းနေတာပုံပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့အကြောင်းရင်းလို့ကျွန်တော်ပြောလို့ရတယ်ဆိုတော့လက်ရှိ process တွေဘယ်လိုနေကြလဲဆိုတော့ဟိုပါတီရဲ့ဆွေးနွေးပုံမှန်မှုတွေကိုပုံမှန်လေးကျွန်တော်တို့အဲ့လိုမျိုးတွေ့ဆုံတာမျိုးဆွေးနွေးတာမျိုးဘယ်လိုပြောအဲ့ဒီအဲ့ဒီကြိုးစားကြမလို့အဲ့ဒါဖြစ်တယ်လို့ကျွန်တော် company ရဲ့ပြန်ပတ်ဆက်ဆံရေးကြီးပါပြောင်းဖို့
ဒီပုံနည်းမြင်သာမှုအားနည်းရလို့ဝေဖန်မှုအပေါ်ကော်မရှင်ဘက်ကတော့အခုလိုတုံ့ပြန်ပြောဆိုသွားပါတယ
်ဟိုပုံနည်းမြင်သာဆိုတော့ကျွန်တော်တို့ထောက်ဝဲနေပါတယ်မေးရမြလည်းအကုန်လုံးကျွန်တော်တို့ဖြေပြနေပါတယ်ကျွန်တော်လုံတိုင်းလုံတိုင်းအကုန်လုံးကျွန်တော်တို့အခုလက်မေးရကျွန်တော်ဖြေတာပါပဲ။ကိုလေးမြန်သာစွာနဲ့ပဲကျွန်တော်ဆောင်းနေပါလား။ဘာမှသိချင်လို့လောက်တာမရှိပါဘူး။
ကော်မရှင်ကတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်ရေးနည်းဥပဒေကြမ်းကိုရပ်ပေါင်း90အတွင်းဆွေးနွေးမှာဖြစ်ပါတယ်။တကယ်လို့ကန့်ကွက်တဲ့သူရှိခဲ့ရင်တော့ဆွေးနွေးပြီးမဲခွဲဆုံးဖြတ်သွားမှာဖြစ်ပါလိမ့်ရှင်။